ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးစိတ်မက်ခင်ဗျာကျွန်တော်တို့ဆေးလိပ်ချက်တာအကြောင်းပြီးခဲ့တဲ့ဘက်ကပြောခဲ့တာမှာကျန်းမာရေးပြင်တခြားအကျိုးကျေးဇူးအများကြီးရှိတာကိုပြောခဲ့ပြီးအခုတစ်ခေါက်တော့ဆရာကြီးဘလို့ဆေးလိပ်ချက်နည်းတွေရှိတာကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဆေးလိပ်ချက်နည်းကတွန်းကျင်ပညာရှင်တွေပေါ်ထုတ်ထားတဲ့ဥစ္စာကနံပါတ်1နည်းတစ်ခုပြောရလို့ရှိရင်အင်္ဂလိပ်လိုကသူက core tactic လို့ခေါ်တယ်အစိမ့်ဖြတ်တာပေါ့အဲ့လိုပဲပြောရမယ်ဆေးလိပ်ကိုအစိမ့်ဖြတ်တာတခါတည်းပေါ့လေဒုံဝဲကြည့်ကလေးဖြတ်တာပေါ့ဘယ်နေ့မှငါဆေးလိပ်ဖြတ်တော့မယ်ကွာဆိုပြီးဆိုးဖြတ်လိုက်လို့ရှိရင်အဲ့ဆိုးဖြတ်လိုက်တဲ့နေ့ကစပြီးတော့တကယ့်ကိုခိုင်ခိုင်မာမာနဲ့အဲ့ဆိုးဖြတ်ချက်အတိုင်းကိုခိုင်မာအောင်တုတ်တဲ့နည်းပဲဘာမှသူ့ရဲ့အပြေးယူမရှိဘူးဟိုဆေးခါးကြီးတိုက်လိုက်တာပဲနော်စကြာအုပ်ထားတဲ့ဆီလုံးတိုက်တာမျိုးတွေမဟုတ်ဘူးဒါကခက်ခဲတယ်သို့သောဒီနည်းကဒုံဒီဖြတ်တဲ့နည်းက effective အဖြစ်ဆုံးနည်းလို့ပြောတယ်ခက်တော့ခက်တယ်သို့သော effective ဖြစ်တယ်လို့ပြောတယ်နော်
တတိယဆုံးပါဆရာနော်ကျန်ကျန်တန်းတန်းကိုဖြတ်ပြတာပေါ့
ဟုတ်ပါတယ်ခင်ဗျာအဲ့ဒါဒုတိယနည်းကတော့ဟိုတဖြည်းဖြည်းဆေးလေးကိုရှော့တောက်သွားတဲ့နည်းပေါ့သူကအမတနေ့ကိုတပူးကုံနဲ့အလိပ်20ကုံနဲ့ရနေပြီတော့ဒီနေ့ကငါနှစ်လေးရှော့တောက်မယ်ဆက်ချစ်လေးတောက်မယ်ဟောနောက်တစ်နေ့ကျရင်က18လေးတောက်မယ်နောက်တစ်နေ့က16လေးတောက်ရှင်းမလို့လေနေနေနေနေစီနှစ်လေးရှော့အောင်ရှော့မယ်သုံးလေးရှော့အောင်ရှော့မယ်တစ်လေးရှော့အောင်ရှော့မယ်ကိုယ်နိုင်တော့ပေါ့တဖြည်းဖြည်းနဲ့သူကရှော့သွားပြီးတော့ဟို target date 0ရောက်ဒီအထိပေါ့လေပဲနေရရင်တော့လုံးဝပြတ်သွားမှာဆိုပြီးတော့တုတ်တဲ့နီးပါ။အာ gradual regression ပေါ့လေ။နော်တနည်းတနည်းကိုနည်းနည်းနည်းနည်းဆီလေးအလေးကြီးလျှော့သွားတဲ့နီးပါ။
ဖြည်းဖြည်းချင်းဖြတ်တာပေါ့ဆရာနော်
။ဟုတ်ကဲ့
ခုနကလိုဒုံကနေတိကနေအပြတ်မဖြတ်ပဲနဲ့
။ဟုတ်ပါတယ်။နောက်တော့တတိယနီးရကြတော့သူကအကူအညီယူတာဒီ professional တွေရနေပြီးတော့ကျန်းမာရေးဝန်ထမ်းတွေရှိရဖြစ်ဖြစ်မယ်။ဗတိယအပြင်ကျွန်တော်ပေါ့ good advisor တွေရှိပါတယ်။သူဆရာဝန်ဖြစ်ဖို့မလိုပါဘူး။ကျွန်တော်ခုဖြစ်ရင်လည်းဖြစ်မယ်ကျမကြီးဝန်ထမ်းဖြစ်ရင်လည်းမတိခုဖြစ်ရင်လည်းဖြစ်မယ်သို့တော့သူကဆီလစ်ဖြတ်နီးဘလို့လုပ်ပေးရမယ်ဆိုတော့အကြံဉာဏ်ပေးရမယ်ဆိုတော့လစ်ကျင်ထားတဲ့ train လုပ်ထားတဲ့ quick advisor တွေရှိပါတယ်ဒါမှမဟုတ် pharmacist တွေပေါ့လေဈေးဝကျောင်းကျင်ပညာရှင်တွေကြီးရနေပြီးတော့အကူအညီလူချင်းဖြစ်ပါတယ်အဲ့တော့ဒါကတော့တယောက်ချင်းနဲ့ဆိုင်တယ်ဆီလစ်တောက်တဲ့လူကဘလောက်ကြောင်ဆွဲနေပြီလဲဆိုတော့ပရမတ်ဟိုဒီနေ့ဟိုနှစ်ဘူးသုံးဘူးကောင်တောက်ကောင်ဆွဲနေတယ်လူကတဘူးလောက်ပဲဆွဲတာလားဒီနေ့ကို selling ကလေးပဲဆွဲတဲ့လူပြားဖတ်ရှိသေးမှုလို့ဆို assess လုပ်ရတယ် assess လုပ်ပြီးတော့မှတောက်ချင်းတောက်ချင်းပေါ်မှာ personalized quick plan ဆွဲရတယ်ခင်ဗျားဆိုရင်ဒါဆိုရင်တော့ဘလို့လုပ်ရင်ကောင်းမယ်ဆိုတော့တောက်ချင်းပေါ်မှာပုံမူတည်ပြီးတော့သူကဆွဲရတယ်သူက slip ဖြတ်တော့မယ်လို့ရှိရင်အဲ slip ဖြတ်တဲ့လူပြောစကားသူကနားထောင်ပြေးလိုက်မယ်သူနဲ့စကားပြောပေါ်လိမ့်စကားပြောတဲ့ခါမှာအကုန်လုံးသူ judgment ဝင်မပေးဘဲနဲ့အကုန်ပြောသုံးများနားထောင်လိုက်မယ်အဲပြီးပြီဆိုမှဆို counsel လုပ်မယ်ဟောဒီမှာကျွန်တော်တို့ပမာလို့တော့နှစ်သိမ့်ဆွေးနွေးအကြံပေးခြင်းလို့ခေါ်တာပေါ့လေ counseling လုပ်မယ်ကောင်းဆိုင်လို့တခါမှလည်းဒါဆိုရင်တော့ခင်ဗျားကဘလိုနည်းနဲ့ဖြတ်တင်လဲဘလိုဟာမျိုးကိုသုံးတင်လဲဆိုတာမျိုးကိုသူကနေပြီးတော့ personalized plan ပေါ့လေ quick plan လေးကိုဆွဲပေးတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘလိုမျိုးအစီအစဉ်တွေဆွဲပေးတာကိုဥပမာပြောပြလို့ရမှာဆရာကြီ
းသူကဘလိုဘလိုလုပ်မယ် three car function စိတ်ဖြစ်လာရင်ဘလိုလုပ်မယ် three ကြောင့်ဖြစ်တဲ့ withdrawal symptom တွေပေါ့လေရင်းထတာမျိုးဖြစ်လာရင်ဘာလုပ်မယ်နောက် three သောက်ခြင်းစိတ်ဖြစ်စေတဲ့ဟို trigger တွေပေါ့လေ
လောက်ဆောင်မှုတွေပါဆရာနော်
ဟုတ်ကဲ့ပါဗာလေးတို့လို့ရှိရင်အဲ့ဒါတွေကိုဘလို့ရှောင်လမ်းရှောင်ရမ်းမယ်ဆိုတဲ့အကြံဉာဏ်တော့တယောက်ချင်းကိုပေးတာပေါ့လေနောက်တစ်နည်းကတော့သေဝါအကူညီပါဒီဆရာဝန်ရဲ့ဟိုညွန်ကြားချက်နဲ့သုံးရတဲ့ဖီးတွေရှိပါတယ်ဒီသေဝါကလည်းဗာလေးဆိုတော့ဆီလိထဲမှာပါတဲ့ဘိတ်ပီးနဲ့မှာဖြစ်ဖြစ်ဆီဘောဆီလိထဲမှာဖြစ်ဖြစ်ပါလာတဲ့နီကိုတင်းကbrain မှာဆိုတော့ dopamine လို့ခေါ်တဲ့ဟိုတက်တစ်ခုကက်စီပါတယ်အဲ့တော့
စိတ်ကြည်နေတဲ့အချိန်မှာထွက်လာတာပေါ့နော
်ဟုတ်ပါတယ်အဲ့ကောင်ကသူကလူကနေလို့ထိုင်လို့ကောင်းတယ်သူကခံစားလို့ကောင်းတယ်ဒီ dopamine ရဲ့သဘောတရားအဲ့တော့ဒီကောင်ဟိုတော့လို့ရှိရင် dopamine ထွက်ထွက်လာတာပေါ့အဲ့တော့ဒါကို dopamine ထွက်ချင်တဲ့အတွက်ကြောင့်ညောတန်းတာတယ်ဒီ nicotine ကိုတန်းတာတာပေါ့လေအဲ့တော့ nicotine အဲ့လိုတန်းတာခြင်းစိတ် craving ပေါ့လေစိတ်တော်ရှင်စိတ်ဖြစ်မအောင်လုပ်ပြီးတဲ့ဆေးပါအဲ့ဒါပါလဲဆိုတော့အဓိကအားဖြင့်ဟိုထွင်ထားတာဆေးနှစ်မျိုးရှိပါတယ်အဲ varenicline ဆိုတာရယ် bupropion ဆိုတဲ့ဆေးနှစ်မျိုးရှိတယ်ဟိုအဲ့ဆေးကဆေးပြားတွေကိုတောက်ခိုင်းတယ်တောက်တဲ့ခါမှာဆိုရှင်ခုနဆေးလေးတောက်ရှင်စိတ်ဖြစ်ပေါ်လာတာကိုအားနေတော့ယုံနေတော့ဆိုတော့လုတ်ပေးတယ်နောက်တစ်ခါ withdrawal symptom တွေနောက်ဆေးလေးကြောင့်ရင်းထားတဲ့ဥစ္စာမျိုးတွေကျော်ပါတော့အောင်လုတ်ပေးတယ်ဒါကတော့ဆေးဝါးပေါ့ဒါဒီဆေးဝါးကတော့ကိုယ့်ကိုယ်တောက်လို့မရပါဘူးဟိုဆေးဝါးကွန်ညီကို prescription ပေါ့ဆောင်ကူညီနဲ့ဆောင်ရဲ့ညွှန်ကြားရဲ့ရတော့တဲ့ဖက်စီလိုပါတယ်အဲ့ဒါဖေးဖေးထဲတယ်နေပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆလိပ်ချန်နေရှိသေးလားဆရာ
နောက်တနည်းကကြတော့နီကိုတင်း replacement therapy ခေါ်ပါတယ်အဲ့ဒါဘာလဲဆိုတော့နီကိုတင်းအစားထိုးတာပါတချို့လူတွေကခုနကလိုချက်ချင်းဒုံးတိဖြတ်လို့မရဘူးပဲဆိုကြပါစို့နော်မလျာဒ ူတွေအတွက်ကိုသူကဖြည်းဖြည်းချင်းဆေးလိပ်လျှော့တော့တဲ့ပုံစံမျိုးနဲ့နည်းနည်းလေးတော့ဆင်းတယ်သို့တော်သူကမဟုတ်ဆေးလိပ်ကိုမတော့ရတော့ဘူးနီကိုတင်းကိုအစားထိုးပြီးတယ်နီကိုတင်း releasing ပေါ့ small amount of nicotine ပေါ့နည်းနည်းစီကိုထုတ်ပေးမဲ့နီကိုတင်းကိုသူ့ခန္ဓာကိုယ်ထဲကိုထည့်ပေးတာပဲဘလို့နည်းနဲ့ထည့်လဲဆိုတော့နီကိုတင်း patch ပေါ့ဒီရေပြားပေါ်မှာကတ်တဲ့ patch ရှိတယ်အဲ့ဒီ patch ထဲမှာနီကိုတင်းနဲ့တနေကုန်ကတ်ထားရလို့ရှိရင်24နာရီတုန်းမှနည်းနည်းစီချုပ်ပေးနေတယ်အော်ဒီကောင်ရှိနေတဲ့ခါကျတော့သူကဖိလိတ်ကကိုမလှဲ့တော့ဘူးဆေးလိပ်ဝေးမကြီးတော့ဘူးဆေးလိပ်မတော့တော့ဘူးဗိတ်မလုပ်တော့ဘူးသို့သော်သူကနီကိုတင်းကရနေတာပေါ့ဒီနော်အော်အဲ့ဒါကဟိုနီကိုတင်းကတ်ခွာရှိတယ်ဟိုချူးင်ဂမ်လို့ပေါ့ပြန်ပြောတော့ PK လို့ခေါ်ကြတော့အဲ့ထဲမှာဝါဖို့တဲ့ဒီချူးင်ဂမ်ကနီကိုတင်းကိုထည့်ထားပြီးတော့ဝါခိုင်းတယ်ဝါပြီးတော့ထွက်နေရှိတယ်နော်လိုစင်းကြီးပုံစံနဲ့ငုံစည်းကားသဘောမျိုးနဲ့နီကိုတင်းထည့်ထားတဲ့ငုံစည်းကားကိုငုံခိုင်းတာရှိတယ်နောက်တစ်ခါနီကိုတင်းစပရေးပေါ့လေဖျားနေနော်စပရေးနဲ့ဖျားနာလို့ရှိတယ်နှာခေါင်းထဲကိုနောက် inhaler နော်ရှူလို့ရတဲ့ပုံစံနဲ့လုပ်တဲ့ဟာလည်းရှိပါတယ်ဒါကတော့ဒါ nicotine replacement ပေါ့ NRT လို့လည်းခေါ်တာပေါ့လေအဲ့တော့အဲ့ဒီနီးရဲ့သူတို့အကောင်ဒီကောင်လည်းတော်တော်ကောင်းတဲ့နီးပဲဘယ်လိုနေရာမှာကောင်းလဲဆိုလို့ရှိရင် counseling နဲ့လုပ်မယ်နှစ်သက်ဆွေးနွေးအကြံပေးမှုနဲ့လုပ်မယ်နောက်တစ်ခါဒီ pharmacotherapy ပေါ့ဒီ skill နဲ့လည်းဒီ CO နဲ့ NRT နဲ့လည်းဒီ nicotine replacement နဲ့ပေါင်းလိုက်မယ်နှစ်ခုပေါင်းပြီးခြားလိုက်လို့ရှိရင်ဆေးလိပ်ပြတ်ဖို့နှုံးอ่ะတော်များပိုကောင်းတယ်လို့ပြောပါတယ်။နောက်သိကောင်းတဲ့ဟိုနီဒီဒီတဲ့ဘာပါပါတယ်နော်။အဲဒါနီကိုတင်း replacement therapy ပေါ့လေ။ဒါတွေကတော့ဒီဆေးလိပ်ဖြတ်တဲ့အခါမှာဘာတွေသုံးမယ်ဘယ်လိုလုပ်မယ်ဆိုတာအကျဉ်းချုပ်အဖြစ်ထုတ်ထားတဲ့နည်းတွေဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။